ခရင်မျိုးသားစည်းရုံး KNU လက်အောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်သားကြားဘကူတိုင်းတွင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေရကရန်နဲ့ချီတဲ့ဒေသခံတွေပေးလို့ရစိမ့်ရှောင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာဆိုရနဲ့ NCA ပြည်ရလက်မှတ်ရေးသူးစားတဲ့ KNU ခရင်မျိုးသားစည်းရုံးလက်အောက်ခံတပ်မဟာသုံးသပ်ဖွဲ့နဲ့မြန်မာစစ်သားတို့ကြားဘကူတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မှာတိုက်ပွဲရဆက်ဖြစ်ပွားနေတာဖြစ်ပါတယ်တိုက်ပွဲတွေတွင်ဒေသခံရတားထိခိုက်တံရရတာတွေရှိခဲ့ကြောင်းလဲ KNU တပ်မဟာတုံးအရာရှိတူကပြောပါတယ
်တိုက်ပွဲချီရတော့နေ့တိုင်းလိုလိုတော့ပြစ်ခတ်မှုတွေတော့ကြားနေရတယ်ဒီမနေ့တည်းမှာပြစ်ခတ်မှုတွေရှိသေးတယ်ဒီမနေ့တည်းမှာဒီစစ်တပ်ကနေပြီးတော့ဒီခမာယာ603ကနေပြီးတော့တဲ့နေကြီးတွေကိုပြစ်တော်လွာတဲ့ကိုပြစ်တော်အမှစက်ကော်ကြီးလွာဝဲကိုကြားတယ်တဲ့နေကြီးတွေကသတ်တယောက်ထိခိုက်တံရရမှုရှိတယ်ပြစ်ခတ်မှုကြောင့်တံရရရှိသေးတယ်ရှိတာပေါ့
တမတော်ကဒေသတွင်းမှာလမ်းဖောက်လုပ်တဲ့ကိစ္စနဲ့တိုင်အားသိုးချက်တာတဲ့ကိစ္စတွေပေါ်အခြေခံပြီးတိုက်ပွဲတွေဖြစ်ပွားနေတာလို့လည်းပြောပါတယ်တမတော်ပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့တမတော်ကဖုံးပြူရေးလုပ်ငန်းတွေကိုနှောက်ချက်ပြစ်ခတ်တာတွေရှိနေတာကြောင့်တုတ်ပြန်ရတာတွေရှိတယ်လို့အခုလူပြောပါတယ
်တို့ဒီပွင့်လင်းရာဒီမှာဆိုရင်ဒေသဖုံးပြူလမ်းကြီးတဲ့ကြောက်ကြီးမူတဲ့စိတ်ကိုလမ်းကိုကျွန်တော်ပြုပြင်ထိမ့်သိမ့်လုပ်ငန်းတွေဆောင်ရွက်နေရရှိတယ်နှစ်စဉ်လုပ်ငန်းဆောင်ရွက်တာပဲဖြစ်တယ်ဒါတွေလှုပ်ဆောင်နေတဲ့အခါမှာရန်ယူတမဟာတုံးလို့တော့ပြောလို့ခက်ပါတယ်။ဒီဟာတမဟာငါ့ဖွဲ့တယ်လေဝင်ရောက်နောက်ချက်ပြစ်ခတ်တာမျိုးတွေရှိတယ်။အဲကျွန်တော်စီရစစ်ပြီးတချို့တရားရရှိခဲ့တာတွေရှိတယ်။ကျွန်တော်နေတာသွားရောက်ပြီးတော့ကြာနော်။အဲသူတို့စခန်းနေတဲ့ဗတ်တက်ဒီကနေရာမှာရှိတယ်ဆိုတော့သွားရောက်ပြီးတတ်ခိုက်တာမျိုးလို့စစ်စင်ရေးလုပ်တာမျိုးမရှိပါဘူး။ကျွန်တော်ဖွံ့ဖြိုးရေးလမ်းပြုပြင်ထိန်းသိမ်းလုပ်နေတဲ့နေရာမှာလာပြီးတော့ကြာနောက်ချက်ပြစ်ခတ်တာမျိုးတွေတော့မလဲမသိသုံးပြရတဲ့ဟာတွေတော့ရှိကောင်းရှိနိုင်ပါတယ်။
KNU လက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစ KNU တပ်မဟာငါဆိုင်ချုပ်ရာဖာပုံခရိုင်တပ်မဟာတုံးဆိုင်ချုပ်ရာညောင်လေးပင်ခရိုင်နဲ့တပ်မဟာသိရှိရာသထုံခရိုင်တို့မှာစစ်တပ်စုတွေလိုစိုက်ပွဲတွေဖြစ်ပွားနေတာပါညောင်လေးပင်ခရိုင်တွင်စိုက်ပွဲတွေကြောင့်ဒေသခံရွာသားယာနဲ့ရှိသိမ်းရှောင်နေရတယ်လို့လဲဒေသခံရွာသားတို့ဖြစ်တဲ့စောပတိန်ကပြောပါတယ
်ဒီနေ့လည်းဖြစ်နေတယ်တိုက်ပွဲဖြစ်တဲ့ပုံစံနဲ့ပေါ့လက်နက်ကြီးတွေဖြစ်တဲ့ဒေသခံတွေကတော့ပြေးနေလွားနေရတာပေါ့ရွာ၄၅ရွာလောက်ရှိတယ်ဆက်တဲ့ကကခုပကကီတို့ဒီကထက်ကရွာတွေပေါ့ရွာတော်ဦးရေခမ်းမန်းစီတော့စားကြတော့တော့မကောက်ဘူးသူတို့တွေမှာစားဦးနေရေလည်းခက်ခဲဖြစ်တယ်နောက်ပြီးတော့သူတို့မူတဲ့ရွာကိုလည်းအခုမူတဲ့ရွာတရွာရှိတယ်အဲ့မှာကျတက်စခန်းဒီပါနဲ့ပြီးတော့ရွာတရွာသားတွေဒီမှာဈေးဝယ်စားဖို့ဈေးလဆင်းဝယ်လို့မရဘူးလမ်းပိတ်ထားတယ်
ပြီးခဲ့တဲ့နှစ်ထဲမှာပဲ KNU ရဲ့လက်နက်ကင်တပ်ဖွဲ့ KNLL ကနေဖာပုံမြို့နယ်ထဲမှာခြေစိုက်ထားတဲ့မြန်မာစစ်တပ်ရဲ့သက်စကန်းတွေနှစ်ကုံမှာနောက်ဆုံးသားရုပ်သိမ်းပေးဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာစစ်ရေးသိမ်းမှမှုတွေလည်းကြီးထွားလာခဲ့တာပါ KNU ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသိုးထားပြီးမဲ့ဆွေးနွေးမှုတွေရပ်တန့်နေတာပါနိုင်ငံရေးရဆွေးနွေးမှုတွေမလုပ်နိုင်တယ်လို့တပ်နေရာချထားရေးတိုင်ယာလျှော့ချရေးအပါအဝင်စစ်ရေးဆိုင်ရာကိစ္စတွေမှာလည်းသဘောတူညီချက်တွေမရရှိသေးတာကြောင့်စိတ်တရင်ဆိုင်မှုတွေမကြာခဏဖြစ်ပွားနေတာလို့လဲအကဲခတ်တွေနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေကယူဆထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်